ဂရိနိုင်ငံမှာ COVID-19 ကူးစက်မှုတိုးလာပြီးနိုင်ငံတွင်းကျန်းမာရေးဆုံးရှုံးမှုဆိုင်ရာမနိုင်မနှင်းဖြစ်လာမဲ့အန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်သတင်းသုံးပတ်ကြားတနိုင်ငံလုံးတိုင်းတာနဲ့လော့ခ်ဒေါင်းချသတ်မှတ်မှုတွေကိုစနေနေ့မှာစတင်တော့မှာဖြစ်ကြောင်းဂရိဝန်ကြီးချုပ် Kyriakos Mitsotakis ကကြေညာပါတယ်။ဥရောပတလွှားကနိုင်ငံတွေမှာကန့်သတ်မှုတွေလုပ်ဖို့အတွက်ဒီရောဂါပိုးကူးစက်မှုအခြေအနေထိမနိုင်သိမ့်မရဖြစ်တဲ့အထိစောင့်ဆိုင်နေကြပေမဲ့သူအနေနဲ့တော့ပြည်သူတွေအသက်အန္တရာယ်ကျရောက်မှာမလိုလားတဲ့အတွက်အ мян တားဆီးဖို့လှုံ့ဆော်တာဖြစ်ကြောင်းချက်သပရီနီအီတင်းကသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်ဂရိနိုင်ငံမှာ COVID-19 ဒုတိယလှိုင်းရိုက်ခတ်မှုတန်းအပြင်းထန်မခံစားဖို့သူမျှော်လင့်ကြောင်းလည်းပြောပါတယ်။လူရေ10တန်းကျော်ပဲရှိတဲ့ဂရိနိုင်ငံမှာချက်သပရီနီအထိဆိုအခုဆက်ခံရသူက9000နီးပါးရှိပါတယ်။ American John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာတော့ကမ္ဘာတစ်လွှမ်းမှာ COVID-19 ကူးစက်ခံရသူ48တန်းခွဲနေပါဖြစ်နေပြီးသေဆုံးရသူက 1.2 တန်းကျော်ရှိပါတယ်။တချိန်ထဲမှာပဲကုလသမဂ္ဂက COVID-19 ကာယရောဂါနဲ့ပတ်သက်ပြီးဆွေးနွေးရေးအတွက်ဒီဇင်ဘာ3ရက်နဲ့4ရက်နေ့တွင်မှညီလာခံခေါ်ယူတဲ့မတဲ့ချက်စပရင်းနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမဲခွဲခဲ့ကြပြီးအမေရိကန်ပါဝင်3နိုင်ငံကကြားနေမယ်။ကြံဖို့ဝင်နိုင်ငံတွေကထောက်ခံပြီးသဘောတူခဲ့ကြပါတယ်။